Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဇန်နဝါရီ29ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line 2 meter 79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီကနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာဖြစ်ပါတယ
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်သိငီထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြပါပါမြောက်ကိုရီးယားကိုတိုက်ခတ်အရေးယူရေးအမေရိကန်နဲ့တောင်ကိုရီးယားတို့အခုတရုတ်ကိုအခုချိန်ထိမစည်းရုံနိုင်သေးပါဘူးအကျင့်ပြတ်ချဆောင်မှုဆိုင်ရာအဆင့်မှာမြန်မာနိုင်ငံရဲ့အနေအထားနည်းနည်းတက်လာပါတယ်ဒါအပြင်နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်မှုမှာလည်းနည်းနည်းတက်လာပြီးတော့အတက်ဖက်ကိုစက်ပြနေပါတယ်ဒီသတင်းတွေအပေါ်အဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အရက်ဖက်တို့ပေါင်းပြီးနိုင်ငံရေးအတိုင်မြင်ခံကောင်စီဖွဲ့စည်းဖို့ပြင်ဆင်နေကြတဲ့အကြောင်းနဲ့ပတ်သက်ပြီးကြားကြရမှာကတော့
ညီငယ်ရဲ့အတွက်နိုင်ငံရေးဆွေးနွေးပွဲလုပ်မဲ့အခါမှာအကြံပေးနိုင်ဖို့အကြံပေးအဖွဲ့ကြီးနိုင်ဖို့အရေးကို
ကချင်ညီငယ်ရဲ့ကျိုးဆောင်ဖွဲ့ PCG ကဥအင်ရှန်ဆန်းအောင်ပြောသွားတာပါပြည်စုံကနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ရှမ်းပြည်နယ်တောင်ပိုင်းကစစ်ပြေးဒုက္ခသည်တွေနေရာရဲကိုပြင်ဖို့အခက်အခဲတွေဆက်လက်ရှိနေသေးတဲ့အကြောင်းနဲ့လက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်နေကြတဲ့အကြောင်းတွေအပြင်ကျူးကျော်နေအိမ်တွေကိုဝင်ရောက်ဖျက်သိမ်းတဲ့အပေါ်အမြင်သဘောထားတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်တဲ့တွင်တွေကိုကိုကျော်ကျော်သိမ်းနေမှသိနေထိုက်တို့ကပြောပြပေးပါဦးရှင
်ကုလသမဂ္ဂကပိတ်ပင်ကန့်သတ်ထားတဲ့နျူကလ িয়ার အစီအစဉ်ကိုမြောက်ကိုရီးယားကဆက်လုပ်နေတဲ့အပေါ်တန်းခတ်အရေးယူရေးအားပေးထောက်ခံဖို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့တရုတ်နိုင်ငံကိုအခုချိန်ထိမစည်းရုံနိုင်သေးပါဘူးဒါအပြင်တင်းမာတဲ့နီးပြူဟာနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကလည်းတရုတ်ကိုဘေးဖယ်ထားသလိုဖြစ်နေတာကိုပြနေပါတယ်ဂျာလီယူရူပြောင်းလဲမှုလိုကိစ္စရပ်တွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့တိုးတက်မှုတွေရှိထားတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့ဒီကနေ့ဘေကျင်းမြို့တော်မှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားကိုဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စအပေါ်မှာတော့ဆက်ပြီးသဘောထားကွဲနေတော့မယ်လို့ဆိုပါတယ်။မြောက်ကိုရီးယားကိုရေနံတင်သွင်းတာနဲ့မြောက်ကိုရီးယားကတွင်းထွက်တပ်ထုတွေကိုတင်ပို့တာတွေအပေါ်ပိတ်ပင်ကန့်သတ်မဲ့ပြင်းထန်တဲ့နိုင်ငံတကာတန်ခတ်ရေးယူမှုတွေကိုချမှတ်ဖို့အမေရိကန်ပြည်ထောင်စုကစီယုံနေတယ်ဆိုတဲ့သတင်းထွက်နေတာပါ။မြောက်ကိုရီးယားကိုရည်နံတင်ပို့နေပြီးစီးပွားရေးအထောက်ပံ့တွေပေးနေပြီးတော့အဓိကကုန်သွယ်ပေးနိုင်ငံဖြစ်တဲ့တရုတ်ရဲ့ထောက်ခံမှုမရဘဲနဲ့တော့တန်ခတ်ရည်ယူမှုကိုထိအောင်လုပ်ဖို့ခက်ခဲပါလိမ့်မယ
်။မြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုအခြေအနေကကမ္ဘာနိုင်ငံပေါင်း168နိုင်ငံထဲမှာအဆင့်149မှာရှိနေတယ်လို့စစ်တမ်းအသစ်တစ်ခုကဖော်ပြလိုက်ပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း168နိုင်ငံရဲ့အာဂရီလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်ပြီးထုတ်ပြန်လိုက်တဲ့Transparency International ရဲ့အဖွဲ့ရဲ့2015ခုနှစ်စစ်တမ်းတင်မှာအခုလိုဖော်ပြလိုက်တာဖြစ်ပါတယ်။အဂရိလိုက်စားမှုအခြေအနေမှာမြန်မာနိုင်ငံကအဆင့်149နဲ့ဆိုးဝါးနေဆဲဖြစ်ပေမဲ့ပြီးခဲ့တဲ့2014ခုနှစ်တုန်းကအဆင့်156 2013ခုနှစ်တုန်းကအဆင့်159ဖြစ်ခဲ့တာနဲ့ရှင်ရင်တော့ပြီးခဲ့တဲ့နှစ်အတွင်းအဂရိလိုက်စားမှုအခြေအနေအနည်းငယ်တိုးတက်မှုရှိလာတာဖြစ်ပါတယ်။ဒါပေမဲ့အရှေ့တောင်အာရှဒေသရင်းနိုင်ငံတွေထဲမှာတော့ကမ္ဘောဒီးယားနိုင်ငံပြီးရင်မြန်မာနိုင်ငံမှာအဂရိလိုက်စားမှုအစိုးဆုံးနိုင်ငံဖြစ်ရပ်တည်နေဆဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အဂရိလိုက်စားမှုအခြေအနေကအာဖရိကနိုင်ငံတွေဖြစ်တဲ့ Chad Democratic Congo သမ္မတနိုင်ငံတို့နဲ့ဒန်းတူဖြစ်တယ်လို့လဲ Transparency International ရဲ့အဖွဲ့ကြီးရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်ဖြစ်တဲ့ Asia Pacific ဒေသရင်းအခြေအနေတစ်ခုလုံးကတော့အဂရိလိုက်စားမှုကဒေသရင်းမှာအဓိကပြဿနာတစ်ခုအဖြစ်ရှိနေဆဲဖြစ်ပြီးအဂရိလိုက်စားမှုတိုက်ဖျက်ရေးအရေးယူလှုပ်ဆောင်မှုတွေကတိုးတက်ဖြစ်ထွန်းမှုမဖြစ်စလောက်ပဲရှိတယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့လူမှုကြားမှာအဂရိလိုက်စားမှုအခြေအနေကိုပြောင်းလဲလို့စိတ်ကတိတ်ကိုမြင့်တက်လာတာကိုတော့ကောင်းမွန်တဲ့အခြေအနေဖြစ်ဖော်ပြပေမဲ့အစိုးရတွေဘက်ကအဂရိလိုက်စားမှုတိုက်ဖျက်ရေးထိရောက်အောင်လုပ်ဖို့လိုအပ်နေသေးတယ်လို့ပြောဆိုပါတယ်။ကမ္ဘာတလောအဂရိလိုက်စားမှုအစိုးရဆုံးနိုင်ငံတွေကတော့မြောက်ကိုရီးယား၊ဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ဖြစ်တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံရဲ့နိုင်ငံသားအခွင့်အရေးဆိုင်ရာလွတ်လပ်မှုဟာ2015ခုနှစ်တွင်အဆင့်6ကနေ9ကိုတက်လာပြီးအတက်ဖက်ကိုဆက်ပြီးပြနေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကပြောပါတယ်။ရိုဟင်ဂျာလူနည်းစုတွေဘေးဖယ်ခံခဲ့ရပြီးမလဲအများအပြားလွတ်လပ်ပြီးတရားမျှတတယ်လို့မြင်ကြတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်အသတ်အနိုင်ရပြီးတဲ့နောက်လွတ်လပ်ခွင့်အခြေအနေအတက်ဖက်ကိုပြလာတာလို့ Freedom House ကပြောပါတယ်။ဒါပေမဲ့လည်းလွတ်လပ်ခွင့်တစ်စုံလုံးအခြေအနေနဲ့ပတ်သက်လို့တော့ Not Free အပြည့်အဝလွတ်လပ်မှုမရှိသေးတဲ့နိုင်ငံတစ်ခုအဖြစ်2016ခုနှစ်တက္ကသိုလ်လွတ်လပ်မှုဆိုင်ရာအစီရင်ခံစာအသစ်ထဲမှာ Freedom House ကသတ်မှတ်ထားတော့မှာပဲ။မြန်မာနိုင်ငံရဲ့အခြေအနေရရက်ကိုထောက်ပြထားတာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အမျိုးမျိုးကိုစစ်တပ်ကဆက်ပြီးထိုးစစ်ဆင်နေတာပြီးပြည့်စုံတဲ့နိုင်ငံရေးဆွေးနွေးပွဲမျိုးအစိုးရကမလုပ်ချင်တာကြောင့်2015ခုနှစ်မှာတနိုင်ငံလုံးအပြစ်ခတ်ရစေးအလားအလာဆက်ပြီးအဟန့်အတားဖြစ်ခဲ့တာ သတင်းမီဒီယာပေါ်ကန့်သက်တားဆီးတာတွေဆက်ရှိနေတာ။ကျောင်းသားဆန္ဒပြပွဲတွေကိုအင်အားသုံးနှိမ်နှင်းဖြိုခွဲခဲ့တာနဲ့အမျှလွတ်လပ်စွာစုဝေးခွင့်ဆက်ပြီးချိန်ချောက်ခံနေရတာ။မွတ်စလင်စန့်ကျင်ရေးလှုံ့ဆော်တာတွေဆက်ဖြစ်နေတာ။နိုင်ငံရေးပါတီတွေဟာယူကော့ပွဲမှာမွတ်စလင်ကိုယ်စားလှယ်လောင်းတွေကိုဝန်မပြိုင်စေဘဲတိတိတတ်တာရှောင်ခဲ့တာ။အမျိုးဘာသာသာသနာကာကွယ်ရေးဥပဒေတွေလိုခေါင်းစဉ်တက်ထားတဲ့ဥပဒေ၄ခုကိုလွတ်တော်ကပြဋ္ဌာန်းခဲ့တာစတဲ့အချက်တွေကို Freedom House အဖွဲ့ရဲ့အစည်းအဝေးစာထဲမှာဖော်ပြထားပါတယ်။တက္ကသိုလ်လုံးရဲ့လွတ်လပ်ခွင့်တစ်စုံလုံးအခြေအနေကတော့စနေမြောက်ဇက်တိုက်ကြဆင်းလာတယ်လို့ Freedom House အဖွဲ့ရဲ့အစည်းအဝေးအသစ်ထဲမှာဖော်ပြထားပါတယ
်။အရေးပါတဲ့ Syria တိုက်ခံအဖွဲ့တွေရဲ့ကော်မတီကကုလသမဂ္ဂဂျာဝင်ဆောင်ရွက်ပေးတဲ့ Geneva ကငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်မတက်ဒီကနေ့ဗုဒ္ဓဟူးနေ့မှာဆုံးဖြတ်ကြမယ်လို့ခန့်မှန်းရပါတယ်။ကုလသမဂ္ဂရဲ့ Syria ရဲ့အထူးကိုယ်စားလှယ် Stephen D. Mitua ကမနေ့အင်္ဂါနေ့ကဆွေးနွေးပွဲတက်ရောက်ဖို့ဖိတ်ကြားလှော်တယ်ပို့ခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဖိတ်ကြားခံရသူတွေတဲ့ဘယ်သူတွေပါတယ်ဆိုတာကိုတော့ထုတ်ဖော်မပြောပါဘူး။အစိမ့်မြဆေးဆန်ညှိနှိုင်းရေးကော်မတီကတော့အတိုက်ခံကိုယ်စားလှယ်စစ်စစ်တွေဖြစ်တင်တယ်လို့ပြောဆိုထားပြီးဆွေးနွေးပွဲပေါ်မှာအပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးကိုလည်းအဖွဲ့ဝင်တွေမှာတွေ့မြင်နေရတယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့ဆွေးနွေးပွဲတွေအပြီးနောက်ဆုံးဆုံးဖြတ်ချက်ချဖို့စီစဉ်ထားပါတယ်။အတိုက်ခံကော်မတီမှာမပါဝင်တဲ့တခြားအတိုက်ခံပုဂ္ဂိုလ်တွေကလည်းဖိတ်ကြားခံရတဲ့အကြောင်းပြောဆိုကြပါတယ်။2013ခုနှစ်မှာယာရုကဖေရှားခံရတဲ့ Syria ဒုတိယဝန်ကြီးချုပ်ဟောင်းလည်းဖြစ်ရုရှားနဲ့အခြေအဆက်ဆက်ပြီးရှိနေစေဖြစ်တဲ့ကာဒရီဂျာမီလ်နောက်ကတ်အာရပ်ညွန်ပေါင်းအဖွဲ့ရဲ့နိုင်ငံရေးအဖွဲ့ပူရဲဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့ထင်ရှားတဲ့အတိုက်ခံပုံကိုတူဖြစ်သူဟေသန်မန္နာတို့လည်းဖိတ်ကြားခံရတယ်လို့ပြောဆိုကြသူတွေထဲမှာပါဝင်ပါတယ်။ဒါပေမဲ့ဆီးရီးယားမှာအင်အားအကြီးဆုံးကတ်ပါတီဖြစ်တဲ့ Democratic Union Party PYD ကတော့သူတို့ကိုမဖိတ်ဘူးလို့ပြောပါတယ်။ရုရှားဘက်ကဆီးရီးယားကတ်လူမျိုးစုတွေကိုဆွေးနွေးပွဲမှာထည့်သွင်းခြင်းပေမဲ့တူရကီဘက်ကတော့အကြောက်ကန်ညှင်းဆန်နေစေဖြစ်ပါတယ
်။ VOA ဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေဗိုလ်ထူးညနေပဲသတင်းတွေကိုတရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တိုင်ဝမ်သမ္မတမားယင်ကျောင်းကတောင်တရုတ်ပင်လယ်ထဲကကျွန်းကျွန်းကိုတွားရောက်ဖို့စီစဉ်ထားတာဟာဆိုးရွားစွာကိုအထောက်အကူမဖြစ်စေဘဲအဲ့ဒီကြေပြင်မှာပိုင်ဆိုင်မှုအငင်းပွားနေတဲ့အခြေအနေပြည်လဲဖို့ဘာမှဖြစ်လာမှာမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတူကဒီကနေ့ပြောလိုက်ပါတယ်။တရုတ်နှစ်ခုနှစ်မတိုင်ခင်လာမယ့်ကြာသပတေးနေ့မှာတိုင်ပင်ကျွန်းကိုသမရမာသွားပြီးအဲ့ဒီမှာချထားတဲ့တိုင်ဝမ်စစ်တပ်တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံမယ်လို့သမရယုံကပြောထားတာပါ။အဲ့ဒီကျွန်းဟာတရုတ်နိုင်ငံနဲ့အာရှပစိဖိတ်ဒေသအင်းနီချင်းနိုင်ငံတွေအကြားနယ်မြေပိုင်ဆိုင်မှုဆိုင်ရာငြင်းပွားနေတဲ့တယံဇာတပေါ်ကျွယ်ွားတဲ့အဓိကနေရာတစ်ခုမှာရှိပါတယ်။တိုင်ပင်ကျွန်းကိုသမရမာရင်ကျောင်းသွားဖို့စီစဉ်ထားတဲ့အပေါ်စိတ်ပျက်မိတယ်လို့တိုင်ဝမ်အခြေစိုက်အမေရိကန်အင်စတီကျူရဲ့ပြောခွင့်ရမျိုးသမီးဆိုနီယာအော်ဘုံကပြောပါတယ်။အမေရိကန်နဲ့တိုင်ဝမ်အကြားတရားဝင်တန်တမန်ဆက်ဆံရေးမရှိတဲ့အတွက်ဒီအင်စတီကျူဟာအမေရိကန်တန်ယုံသဘောလှုပ်ဆောင်နေတဲ့ဌာနပါ။တိုင်ပင်ကျွန်းဟာစပရလီကျွန်းစုတွေထဲမှာပါတဲ့ကျွန်းအများပြားတွေကတကျွန်းပါ။အဲဒီကျွန်းစုတွေကိုတရုတ်၊တိုင်ဝမ်၊ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှားနဲ့ဘရူနိုင်းနိုင်ငံတွေကပိုက်ဆိုင်တယ်လို့ပြောထားကြပါတယ
်။အမေရိကတိုက်ကနိုင်ငံ20ကျော်တို့မှာကူးစက်ဖြစ်ပွားနေတဲ့ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုအတွေ့ကူတုံးနဲ့ကာကွယ်ဆေးတွေထုတ်လုံနိုင်တဲ့အခြေအနေထိရောက်အောင်စမ်းသပ်မှုတွေကိုအရှိန်မြင့်လှုပ်ဆောင်ကြဖို့အမေရိကန်သမ္မတဘရက်ကိုဘားမားကတိုက်တွန်းလိုက်ပါတယ်။ချင်းကားတွေတစ်စင်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပြန့်ပွားဖြစ်ပွားနေတဲ့ဒေသတွင်စီးပွားရေးနဲ့ဖွံ့ဖြိုးရေးအပေါ်သက်ရောက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ကျန်းမာရေးဆိုင်ရာအကြီးတန်းအကြံပေးတွေနဲ့လည်းသမ္မတအိုဘားမားအစည်းအဝေးတစ်ခုခေါ်ယူခဲ့တယ်လို့အင်ပြူရောကပြောပါတယ်။ဘရာဇီးနိုင်ငံတွင်မွေးကင်းစာကလေးငယ်တွေမှာရှိရမယ့်ဥကောင်အရွယ်အစားထက်သေးငယ်ပြီးအုံနောက်ဖွံ့ဖြိုးမှုကိုထိခိုက်စေနိုင်တဲ့အာယုံကျောဆိုင်ရာထိခိုက်မှု4000လောက်ဟာချင်းကနေတဆင့်ကူးစက်တဲ့ဗိုင်းရပ်စ်ပိုးနဲ့ဆက်စပ်မှုရှိနေနိုင်တယ်လို့ကျန်းမာရေးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုပါတယ်။ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားနေတဲ့ဒေသတွေကိုကိုဝင်ဆောင်မျိုးသမီးတွေခီးမသွားကြဖို့လဲအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာနကသတိပေးထားပါတယ်။အမေရိကန်ပြည်တော်စုဗာဂျီးနီးယားပြည်နယ်ထဲမှာလည်းအမျိုးသားတအုပ်ဇီကာဗိုင်းရပ်စ်ကူးစက်ခံထားရမှုကိုစစ်ဆေးတွေ့ရှိထားတယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်တော်စုမှာချင်းပေါက်ဖွားတဲ့ရာသီမရှိတာကြောင့်ဗိုင်းရပ်စ်ပြန့်နှံ့မဲ့အန္တရာယ်မရှိဘူးလို့လည်းအရာရှိတွေကပြောပါတယ်။တောင်အမေရိကတိုင်နယ်ဗဟိုအမေရိကကိုခီးသွားတဲ့ဒိမတ်နိုင်ငံသားတအုပ်မှာလည်းဇီကာဗိုင်းရပ်စ်ပိုးဆန်းသက်တွေ့ရှိတယ်လို့ဒိမတ်ကျန်းမာရေးအရာရှိတို့ကဒီကနေ့ပြောဆိုပါတယ
်။ပြည်ပခါလူတွေဒုက္ခရောက်နေတဲ့အာဖဂန်နစ္စတန်နိုင်ငံအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီအမေရိကန်ဒေါ်လာ393သန်းဒီနှစ်အတွက်ကူညီကြဖို့ကုလသမဂ္ဂကဒီကနေ့ပန်ကြားလိုက်ပါတယ်။န နိုင်ငံတော်မှာအကူအညီလိုနေတဲ့လူသန်းပေါင်းများစွာအတွက်အရေးပေါ်လိုအပ်နေတဲ့အသက်အကူအညီတွေပေးနိုင်ဖို့ဖြစ်တယ်လို့ဆိုပါတယ်။စန္ဒယေခါ၊ကျန်းမာရေးဆောင်ရှောက်မှု၊အာဟာရ၊တန်ရှင်းတဲ့ရည်နဲ့တခြားတန်ရှင်းရေးဆိုင်ရာအကူအညီတွေကိုအာဖဂန်နစ္စတန်နိုင်ငံအတွက်လူသားချင်းစာနာမှုအကူအညီဆိုင်ရာ2016ခုနှစ်အစီအစဉ်အရခန့်မှန်းခြေလူပေါင်း 3.5 သန်းကိုပေးသွားမယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုလုပ်ငန်းဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးမာ့ခ်ဘော်ဒန်ကဒီကနေ့ပြောပါတယ်။ရမုံငွေပန်ကြားချက်ကိုကာဘူးမြို့တော်မှာအာဖဂန်မှုဆောင်ရာရှိချုပ်အဗ်ဒူလာအဗ်ဒူလာနဲ့အတူတွဲပြီးထုတ်ပြန်တဲ့အချိန်သူကအဲ့ဒီလိုပြောသွားတာပါ။ပြည်ပခါကြောင့်ဖြစ်လာတဲ့လူသားပေဒုက္ခဆိုင်ရာလူဝတ်ချက်တွေတိုးလာဖို့ခံမှန်းထားတယ်လို့ဘောက်ဒန်ကပြောပါတယ်။ပြီးခဲ့တဲ့နှစ်တွင်အာဖဂန်နစ္စတန်မှာတာလီဘန်တွေရဲ့တိုက်ခိုက်မှုကအလျော့မသွားပါဘူး။တာလီဘန်တွေရှေ့တိုးပြီးထိုးစစ်ဆင်လာတာကြောင့်အေပီလမှာနှွေဦးရသည်ကာလပုံမှန်တိုက်ပွဲတွေစတဲ့အခါသူထွက်တံရုပ်ဖြစ်ရတွေပိုတိုးလာမှာကိုစိုးရိမ်နေကြတာပါ။ဗီယက်နမ်ကွန်ကွန်မြူနတီပါတီရဲ့လက်ရှိထွေထွေတွင်မူဝင်းဖူထရွန်ကိုဒုတိယ၅နှစ်သက်တမ်းအတွက်ဒီကနေ့ပြန်ပြီးရွေးကောက်တင်မြှောက်လိုက်တယ်လို့အစိုးရအဖွဲ့ဗီယက်နမ်သတင်းအေဂျင်စီကပြောပါတယ်။အဖွဲ့ဝင်၁၉ဦးပါပေါ်လစ်ဘျူရိုထဲမှာနေရာတစ်ခုအတွက်ဝန်ကြီးချုပ်ဝင်းတန်ဒေါင်းရဲ့စိန်ခေါ်ချက်ကိုအသက်82နှစ်အရွယ်ထရွန်ကရင်ဆိုင်ခဲ့တာပါ။ဝန်ကြီးချုပ်ဒေါင်းကစနစ်တာသက်တမ်းတွင်စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုလုပ်ခဲ့သူပါ။အဲဒီပြုပြင်ပြောင်းလဲမှုတွေကြောင့်ဗီယက်နမ်နိုင်ငံမှာနိုင်ငံခြားကြီးညီညွတ်မှုအသစ်တွေဝင်လာခဲ့ပါတယ်။ဗီယက်နမ်ရဲ့အယူဝါဒဘိုင်းနဲ့စီးရေးဘိုင်းဆိုင်ရာရန်သူဟောင်းကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးအားကောင်းအောင်လဲဝန်ကြီးချုပ်ဒေါင်းကလုပ်ခဲ့ပါတယ်။2015ခုနှစ်တွင်ကမ္ဘာတဝန်းမှာတူတာကားဆင်ရေး 10.15 တန်းရောင်းချခဲ့တယ်လို့ဂျပန်အခြေစိုက်တူတာမော်တော်ကော်ပိုရေးရှင်းကပြောပါတယ်။ဒါကြောင့်လဲတူတာဟာကမ္ဘာပေါ်မှာအယုံရဆုံးကားအဖြစ်၄နှစ်ဆက်တိုက်နေရာရသွားပါတယ်ခင်ဗျာ
။ထိုက်တန်ရောက်တဲ့တင်းတွေကိုကိုကြွကြွသိနေမှသိနေထိုက်လို့ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့တင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်အရင်ဦးဆုံးနေတဲ့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့အရက်ဖက်တို့ပေါင်းပြီးနိုင်ငံရေးအတိုင်ပင်ခံကောင်စီဖွဲ့စည်းဖို့ပြင်ဆင်နေကြတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ကချင်လွတ်လပ်ရေးဖွဲ့ KIO ကနိုင်ငံရေးဆွေးနွေးပွဲတွေအတွက်အရက်သားခေါင်းဆောင်တွေနဲ့ပူးပေါင်းပြီးအကြံပေးအဖွဲ့တရဖွဲ့စည်းနိုင်ဖို့လှုံ့ဆော်နေတယ်လို့ဒီရက်ပိုင်းအတွင်းမှာလည်းဖြစ်မြောက်ရေးကော်မတီတရားကိုဖွဲ့စည်းလိုက်ပါတယ် KIO အနေနဲ့ဆိုရသည့်လက်ထက်နိုင်ငံရေးဆွေးနွေးပွဲကိုဖိတ်ခေါ်ရင်တက်ရောက်ဖို့ရှိပေမဲ့တနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ်လက်မှတ်ရေးထိုးရမှာတော့အားလုံးပါဝင်ရေးမှုကိုပဲဆက်လက်ဆွဲကင်ထားဆဲဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဘာသာရေးနဲ့အရက်သားခေါင်းဆောင်30လောက်ကိုလိုင်စာမျိုးကိုဖိတ်ခေါ်ပြီးနိုင်ငံရေးအကြံပေးအဖွဲ့ဖွဲ့စည်းနိုင်ဖို့အတွက်ဒီလ21ရက်နေ့ကနေ23ရက်နေ့အထိဆွေးနွေးခဲ့တာဖြစ်ပါတယ်ဒီလိုဆွေးနွေးခဲ့ပြီးတဲ့နောက်ဖြစ်မြောက်ရေးကော်မတီတရက်ကို KIO နဲ့အရက်သားတွေပူးပေါင်းဖွဲ့စည်းခဲ့တယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်းအောင်ကပြောပါတယ်
ငင်းချမ်းရေးအတွက်နိုင်ငံဆွေးနွေးပွဲလုပ်မဲ့အခါမှာအကြံပေးနိုင်ဖို့အကြံပေးအဖွဲ့ဖွဲ့စည်းနိုင်ဖို့အရေးကိုဖြစ်မြောက်ရေးကော်မတီတစ်ခုလုပ်တယ်အဲ့အကြံပေးကော်မတီရောဆွေးရသေးဘူးသူကဖြစ်မြောက်ရေးကော်မတီပဲရှိတယ်ဟုတ်ကဲ့အဲ့ဒါတော့ဖွဲ့စည်းသွားပြီ18ရောင်းနေပါဒီဘက်5ရက်ပေါ့ရပ်ပက12ရက်အစိုးရအတက်မဖြစ်ခင်ကိုဖွဲ့စည်းချက်သွားမှာပါဖေဖော်ဝါရီလကုန်လုံးမှာဖွဲ့စည်းချက်သွားမှာလေအဲ့လိုပဲညှိနှိုင်းရပါတယ
် KIO အနေနဲ့အစိုးရအတက်ကနိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဖို့ဖိတ်ခေါ်လာရင်တက်ရောက်ဖို့အသင့်ရှိနေပြီတနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးမှတက်ရောက်ရမယ်ဆိုရင်တော့ NCA ကိုလက်မှတ်ရေးထိုးရမှာလက်နက်ကိုင်အဖွဲ့အားလုံးပါဝင်ရင်းမူရဆောင်ရွက်သွားဖို့ပြင်ဆင်ထားကြောင်းလည်းဦးအင်ရှန်ဆန်းအောင်ကပြောပါတယ
်။အစိုးရအနေနဲ့နိုင်ငံရေးဆွေးနွေးပွဲတခါလေလုပ်မယ်ဆိုရင်တော့အကုန်လုံးပါဝင်တက်ရောက်လို့ရတာပေါ့။ဒါပေမဲ့ပြစ်ခတ်ရစရေးအရင်လုပ်အောင်မယ်ဆိုရင်တော့တနိုင်ငံလုံးအတိုင်းအတာပြစ်ခတ်ရစရေးလို့ပြောတဲ့အတိုင်းပဲတနိုင်ငံလုံးအတိုင်းအတာပြစ်ခတ်ရစရေးကိုတော့လက်မှတ်ရေးထိုးခြင်းတယ်လို့ပြောပါတယ်။
NCA လက်မှတ်မထိုးခင်မှာအစိုးရအသစ်ကနိုင်ငံရေးဆွေးနွေးပွဲကိုလေးလာသူအဖြစ်ပါဝင်တက်ရောက်ဖို့ဖိတ်ခေါ်မယ်ဆိုရင် KIO ဘက်ကတက်ရောက်ဖို့မရှိကြောင်းလည်းပြောပါတယ်။လက်ရှိအစိုးရကဒီလဒုတိယဘက်ကနိုင်ငံရေးဆွေးနွေးပွဲအဖြစ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပရမှာလဲ KIO ကပါဝင်တက်ရောက်ခဲ့တာမရှိပါဘူး။အခုလိုအရက်သားတွေပါဝင်တဲ့နိုင်ငံရေးအတိုင်ပင်ခံအဖွဲ့ဖွဲ့စည်းဖို့ပြင်ဆင်လာတဲ့အပေါ်မှာတော့ကချင်ငြိမ်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြာကကြိုဆိုပါတယ်။
နိုင်ငံရေးတိုင်ပင်ခံကအရက်သားဖွဲ့စည်းတယ်နဲ့ပါပူပေါင်းပြီးမှဖွဲ့စည်းထားတယ်ဆိုလို့ရှိရင်အရန်ကောင်းတယ်လို့ပဲယူဆတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်တော့ဒီပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲမှာလုပ်တယ်လို့မျိုးကခေါင်းစဉ်အမျိုးမျိုးကနေတခြားကျွမ်းသူများပါပါဝင်ခွင့်ရမယ်ပေါ့။ပြီးလို့ရှိရင်မူဝါဒအားဖြင့်လက်ရှိဒီငြိမ်းချမ်းရေးညှိနှိုင်းရေးအတွက်တင်မကပဲနဲ့ရည်ရှိအတွက်ပါအနာဂတ်အတွက်ပါထည့်သွင်းစဉ်းစားပြီးတော့မှဒီလိုဥဆောင်နိုင်တယ်ဆိုရင်တန်ကောင်းပါလိမ့်ရှင်။ကျတမရောဒီအရက်ပဲအဖွဲ့စည်းတဲ့ပြည်သူလူထုကနေဒီတော့မှပို့ပြီးမှဒီမဟာဗျူဟာမှာရောညီဗျူဟာမှာရောလက်တွေ့လှောက်ဆောင်ရမှာရောပို့ပြီးမှပွင့်လာမယ်လို့ယူဆတယ်ရှင့်
KIO နဲ့အရသာခေါင်းဆောင်တွေပူးပေါင်းပြီးနိုင်ငံရေးအကြံပေးအဖွဲ့ဖြစ်မြောက်ရေးကော်မတီမဖွဲ့စည်းခင်ဒီလဒုတိယပတ်အတွင်းမှာတော့ KIO ဘိုးကော်မတီစည်းဝေးတရက်ကျင်းပခဲ့ပါတယ်။ဒီစည်းဝေးမှာထိပ်ပိုင်းခေါင်းဆောင်တွေထူးထူးခြားခြားပြောင်းလဲတာမရှိပေမဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ဒုစစ်ဦးစီးချုပ်ဗိုလ်ချုပ်ဂုံမော်ကိုတော့ KIO ရဲ့ဒုဥက္ကဋ္ဌအဖြစ်ပြောင်းလဲတာဝန်ပေးအပ်ခဲ့တယ်လို့ဒုစစ်ဦးစီးချုပ်နှစ်ဦးကိုလည်းအစားထိုးခံထားခဲ့ပါတယ်။လောလောဆယ်မှာတော့ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ဟာ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်ခံထားပေမဲ့အဖွဲ့အားလုံးမပါဝင်တာကြောင့်လက်မှတ်ရေးထိုးမထားသေးပါဘူး
။ကိုမိုးစောတင်ပြပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းကစစ်ပီးဒုက္ခသည်တွေနဲ့ရရဲကုန်ပြန်ဖို့အခက်အခဲတွေရှိနေသေးတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားမှုကာလအတန်ကြာရပ်တန့်နေခဲ့လို့ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှုမြို့နယ်အတွင်းကစစ်ပီးဒုက္ခသည်တွေနေရရင်ကိုပြန်ကြပြီးဖြစ်ပေမဲ့ဟိုင်းပါစခန်းကစစ်ဘေးရှောင်800ခန်းဟာနေမြေလုံခြုံရေးအခြေအနေအရနေရရင်ကိုပြန်ဖို့ခက်ခဲတွေတွေ့နေရပါသေးတယ်။ဒီရက်ပိုင်းအတွင်းမှာလည်းအေးလိုင်းတန်ခတ်မှုနဲ့အချိန်ခါမဟုတ်မိုးရွာသွန်းမှုတွေကိုဒုက္ခသည်တွေခံစားနေကြရတယ်လို့ကူညီရေးကော်မတီတွေကပြောပါတယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်တည်နာကိုနိုင်ကိုဝင်ကတင်ပြပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းရှုမြို့နယ်ဟိုင်းပါဒုက္ခသည်စခန်းမှာရှိတဲ့ကုန်းနေရွာနံပါမုံရွာစုံခွန်ရွာကဒေသခံကြေးရွာသားတွေဟာနေရရင်းမှာပျက်စီးဆုံးရှုံးမှုများပြားနေတယ်လို့မြေမြုပ်ပုံးအန္တရာယ်တွေရှိနေစေအခြေအနေတွေကြောင့်နေရရင်းကိုမပြန်ရဲသေးဘူးလို့ဒုက္ခသည်ကူညီကော်မတီဝင်သူဖြစ်သူနန်းကောင်ခန်းကအခုလိုပြောပါတယ်
အဲ့ပါမှာတော့ရှေ့ကျော်တော့ကြာလို့မယ်ဘာလို့လဲဆိုတော့တချို့နေရာကတော့သူတို့ပြန်သွားလဲသူတို့စားဖို့တောက်ဖို့အချိန်မပြေဘူးနံပါမူရောကုနေရောစုံခွန်ရောနောက်ပြီးတော့တာဆန်မှုလဲအကုန်မပြန်သေးဘူးတချို့ကလည်းအဖြစ်စီးတွေသူတို့ကတင်ရလဲတချို့ကအဖြစ်စီးခံရတယ်နောက်ပြီးတော့ဟိုလက်ကျန်ဆန်ပြီးရှိနေတဲ့ဥစ္စာလဲသူကသူများတွေတချို့လူတွေကစိတ်စားကြလိုက်တယ်အဲ့လိုမျိုးရှိရတယ်နေမြုံမိုင်းအောင်လဲသူကတော့ကြောက်နေတာပဲ
စစ်ဘေးသိမ်းရှောင်နေတဲ့ကာလတွင်စပားဆိုင်ခင်ပြောင်းခင်ကျွမ်းနွားတွေပျက်စီးဆုံးရှုံးခဲ့ပြီးမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့တွေထောင်လာတဲ့မြေမြုပ်မိုင်းတွေဟာနေရပြန်ဖို့အတွက်အခက်အခဲတစ်ခုလူဖြစ်နေတယ်လို့သူကဆိုပါတယ်။ဒုက္ခသည်စခန်းမှာမိုးကတဲလေးတွေနဲ့နေထိုင်နေကြရတဲ့စစ်ဘေးရှောင်တွေအနေနဲ့ဒီရက်ပိုင်းတွင်ပြင်းထန်တဲ့အေးလှိုင်းတံနဲ့မိုးရွာသွန်းမှုတံကိုခံရတယ်လို့လည်းနန်းကောင်ခန်းကအခုလိုဆက်ပြောပါတယ်။
မင်းမိုင်းရှုမှာဒီမိုးကြီးကြတာလေမိုးကြီးကြတော့အားအေးဆက်နေတာနေရလောက်ရှိပြီဒီအေးတဲ့ရာဒီမှာတော့ဒုက္ခတွေလည်းတော့ခက်ခဲရှိနေဘာလို့လဲဆိုတော့ဆောင်းတွေကတော့ပြည့်ရှင်တူကအရင်ကတော့ဝေထားတာရှိပါတယ်မိုးညာတော့ဒုက္ခခက်တယ်ဘာလို့လဲဆိုတော့သူကဆောက်ထားတဲ့တင်ကတော့တဲလေးပဲလေတဲဆိုတော့မိုးကတဲဆိုတော့ကြာလာဒီမိုးကသူကအေးရှိတူခံနိုင်
ဒီစစ်ဘေးဒုက္ခသည်တွေဟာပြီးခဲ့တဲ့နှစ်အောက်တိုဘာလလယ်တုန်းကမြန်မာစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSC တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကနေထွက်ပြေးသိမ်းရှောင်လာခဲ့ကြတာပါ။တောင်းနဲ့ချီတဲ့ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာမိုင်းရှုမြို့ပေါ်ကဒုက္ခသည်စခန်း၅ခုနဲ့မိုင်းရှုမြို့နယ်ဟိုင်းပါဝမ်ဆော့ဒုက္ခသည်စခန်းကြီးတီမြို့နယ်ကဝမ်ဝဒုက္ခသည်စခန်းမှာခိုးလုံနေကြရပါတယ်။2015ခုနှစ်ဒီဇင်ဘာလဇန်မှာမြန်မာအစိုးရကိုယ်စားလှယ်ဖွဲ့တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်ဖွဲ့တို့ကနေအပြစ်ခံရစည်ရေးတွေ့ဆုံဆွေးနွေးချက်ရတပ်စုခွာရေးသဘောတူညီချက်တွေကြောင့်ဒေသခံတို့နေရပြန်ကြပြီမဲ့လေကုန်းနေရွာနံပါမုံရွာစုံခွန်ရွာကဒေသခံ၈ရွာကျော်ဟာနေရရင်းကိုပြန်ဖို့အခက်တွေ့နေစေလဲဖြစ်ပါတယ်မြန်မာအစိုးရကိုယ်စားလှယ်တွေနဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ကိုယ်စားလှယ်တို့သဘောတူညီချက်ရဒုက္ခသည်တွေကိုနေရရင်းပြန်ဖို့နိုင်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအကူအညီပေးသွားမယ်ဆိုပေမဲ့လည်းလက်တွေ့မှာတော့အကူအညီပေးဆောင်တာမျိုးမတွေ့ရသေးဘူးလို့လည်းနန်းကောင်ခန်းကပြောပါတယ်အလားတူတရုတ်မြန်မာနယ်စပ်နီးဖရဲဒုက္ခသည်စခန်းတွေမှာလည်းအေးအေးတန်ကိုပြင်းထန်စွာခံစားနေရတယ်လို့ KIU ကချင်စစ်ပြည်ဒုက္ခသည်အကူအညီပေးရေးကော်မတီတာဝန်ခံဘူမူကြီးဟိန်းဝွန်ကပြောပါတယ်လက်ရှိမှာကချင်လွတ်လပ်ရေးအဖွဲ့ KIU နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားမှုအတန်ကြာရပ်တန့်နေပေမဲ့တိုင်းနဲ့ချီရှိနေသေးတဲ့ကချင်စစ်ပြည်ဒုက္ခသည်တွေနေရပြန်နိုင်ဖို့မဖြစ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်သမရဦးသိန်းစိန်ဆိုရတက်လာပြီးနောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ခံရစဲရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်း2015ခုနှစ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပြီးမဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIU ကိုကန့်တပ်ဖွဲ့တောင်းမလောင်တပ်ဖွဲ့နဲ့ရခိုင်တပ်မတော်တို့နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
ကိုနိုင်ကွန်အင်းတည်င်းပေးပို့ခဲ့တာပါ။အခုဆက်လက်ပြီးတော့ကျူးကျော်နေအိမ်တွေကိုဝင်ရောက်ဖျက်ဆီးတဲ့ပေါ်သဘောထားအမြင်တွေကိုနားဆင်ရမှာဖြစ်ပါတယ်။ရန်ကုန်မြို့တကုန်းစိတ်ကဲမြို့တင်နဲ့မင်္ဂလာတုံမြို့နယ်တွေကကျူးကျော်နေထိုင်သူတွေကိုအခုရက်ပိုင်းအာဏာပိုင်တွေကအင်အားသုံးရှင်းလင်းဖယ်ရှားနေတာကြောင့်ဝေဖန်ကန့်ကွက်မှုတွေပေါ်ထွက်နေပါတယ်။အထူးသဖြင့်အစိုးရပြောင်းလဲလှုပ်တော့မယ့်အချိန်အခုလိုဇက်တိုင်းအင်အားသုံးဖြည့်ရှင်းမှုတွေတွေ့လာရပြီးရန်ကုန်တိုင်းနေဆက်ရရဝန်ကြီးကအလားတူကျူးကျော်ရကွက်ဖယ်ရှားမှုတွေဆက်လက်လုပ်သွားမယ်လို့လည်းပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA တဲ့နောက်ကိုကောင်းဆန်ဟင်းကတည်င်းပြဖို့ထားပါရရှင
်။ဟုတ်ကဲ့ပါ။အခု2016နှစ်စာပိုင်းမှာအစိုးရကရန်ကုန်မြို့ပေါ်မှာရှိတဲ့ကျူးကျော်အိမ်တွေကိုဆက်တိုက်ဆွဲလို့ရှင်းလင်းဖယ်ရှားနေပါတယ်။ဒီလ23ရက်နေ့မှာတကုံမြို့တွေကကျူးကျော်အိမ်ရ300လောက်ကိုရှင်းလင်းဖယ်ရှားခဲ့တယ်လို့26ရက်နေ့မှာတော့တကုံမြို့နယ်ပြည်မပင်စစ်မှုဆောင်ရှိကျူးကျော်နေရ3ခုကအိမ်ရ1000ဝန်းကျင်ကိုရဲတပ်ဖွဲ့လုံခြုံရေးအင်အားနဲ့ဘူလူဇာကားတွေနဲ့ရှင်းလင်းခဲ့တာပါ။အခုလိုအိမ်ရ3ဖယ်ရှားတဲ့အပေါ်မှာနိုင်ငံရေးလှိလာသူဦးစီးသူအောင်မင်းကအခုလိုဝေဖန်ထောက်ပြပါတယ်။
အော်တိုင်းပြည်မှာပြန်ကြည့်ရင်လူတွေရဲ့နေစရာလိုအပ်ချက်ပေါ့အိမ်ရာလိုအပ်ချက်တွေပါတွေကအများကြီးဖြစ်ပေါ်နေတယ်ရန်ကုန်တိုင်းဆိုရင်ပိုဆိုးတာပေါ့တကယ်တော့လိုအပ်နေတဲ့အိမ်ရာအရေအတွက်ကစားမျက်ချီရှိပေမဲ့သူတို့ပေါ်ဆောင်ပေးနိုင်တာကနည်းနည်းလေးထောင်ကမ်းလေးလောက်ပဲရှိတာပေါ့အဲ့တော့အဲ့ဒီပြဿနာကိုပြည်ပြည်လည်းလည်းဖြစ်စေချင်တယ်ဆိုရင်နေရာအိမ်ရာတွေအတွက်ကိုဟိုစီးပွားစီးပွားရေးပုံစံကြကြနဲ့ပေါ့နော်အများအပြားအရေအတွက်များများပေါ်ထုတ်နိုင်တော့မှသာဒီပြဿနာတွေကိုလည်းဖြေရှင်းပြီးသားဖြစ်သွားမယ်လို့အဲ့လိုထင်ပါတယ်ဒါဒီပြဿနာကြီးတစ်ခုလုံးဟိုဖြေရှင်းမှုမလုပ်ဘဲနဲ့အခုလိုပဲဒီတနေရာမှာပေါ်လာလိုက်သွားပြီးတော့ဘူလူဇာနဲ့ထူပေါ်ထိုးပြီးတော့ပေါ်လိုက်ဆိုတဲ့ဟာကပြဿနာကိုပြည်လဲမှုမဖြစ်စေဘူးလို့တော့ထင်ပါတယ
်။အစိုးရတကူအာဏာလွှဲပြောင်းကာနီးလာပိုင်းအလိုမှာပဲလက်ရှိအစိုးရကအခုလိုရန်ကုန်မြို့စုံတွေမှာရှိတဲ့ကျူးကျော်ရှင်းလင်းတုတ်တည်နေခြင်းအပေါ်ဦးစီသူအောင်မြင့်ကပဲအခုလိုတုံးသက်လိုက်ပါတယ်
။တချို့တော့ဒီဟိုစစ်တပ်ပိုင်မြေတို့အစိုးရဝန်ထမ်းဝန်ကြီးဌာနပိုင်မြေတို့တွေကသူတို့ကဒီလိုတွက်ပုံရပါတယ်NLD ကဒီမိုကရေစီအစိုးရဟိုပါလေဒီမိုကရေစီအစိုးရဖြစ်တယ်အဲ့ဒီလိုဆိုတဲ့ခါကျတော့နောက်သူတို့တက်လာတဲ့ခါကျဒီကိစ္စကဒါ NLD တို့ပါတို့ကဒါတွေကိုစာနာတဲ့သဘောတွေအများကြီးတွေ့နေရတော့ဖြစ်ရှင်းရခက်ခဲလိမ့်မယ်အဲ့သူတို့ပိုင်တဲ့ဥမာတမတော်ပိုင်မြေပိုင်တဲ့မြေကြီးတွေပြန်ယူရတာခက်မယ်နောက်ပြီးတော့မှတခြားသောဝန်ကြီးဌာနပိုင်နေရာတွေကနောက်ပြီးတော့ကုမ္ပဏီပိုင်နေရာတွေကယူရတာပြန်ခက်မယ်ဆိုတော့ဒီကာလအတွင်းမှာမြန်မြန်ဆန်ဆန်သူတို့ဖြစ်ရှင်းလိုက်တယ်နဲ့တူပါတယ်အဲ့လိုထင်ပါတယ်
ရန်ကုန်တိုင်းဒေသကြီးနဲ့နေဆက်ရေးရဝန်ကြီးပုံမှုကြီးတင်အောင်ထွန်းကတော့ရှင်းလင်းဖယ်ရှားတာတွေကိုရှေ့ဆက်လက်ပြီးအလင်းတင်တယ်လို့ရှင်းလင်းဖယ်ရှားသွားမှာဖြစ်တယ်လို့အခုလိုပြောပါရဲ
ကျူးကျော်ဆိုတော့ဘယ်ရှင်မဖြစ်ဘူးလေရင်းနှောင်းနဲ့ပြောဖို့ပါလေသူ့လိုက်မြရခင်နဲ့ဒီကျူးတော်ရှိနေမှာအစိုးရအဆက်ဆက်တောက်လျှောက်ဒီကျူးကိုရှင်းလာတော့တမိုင်းကြောင်တွေပြန်ကြည့်လိုက်ဒီစီမံကြီးကြီးစပြီးဒီရက်မှဒါလောက်အောင်မဟုတ်ဘူးသူကျိုးတဲ့အချိန်မှာကိုလိုဒီကဖယ်ရှားရှင်းလင်းတဲ့အဖွဲ့တွေအသိပြတယ်ဆိုရင်သက်ဆိုင်ရာဝင်းထလာမြေနဲ့တော့ပဲမြည်ဘူးကိုတော့အရှင်းသိတယ်လို့ရှင်းသွားမှာပဲ
အခုလိုရှင်းလင်းဖယ်ရှားလိုက်တဲ့ကျူးကျော်တွေကိုအစိုးရရဲ့နေရာလွတ်တွေမှာပြန်လည်နေရာချပေးဖို့အစီအစဉ်ရှိတယ်လို့သူကပဲဆက်ပြီးပြောပါရယ်။အ
ဲ့ဒါအစီအစဉ်ရှိရယ်ရှိတယ်ဆိုတော့တို့ကတော့မြေလွတ်တဲ့နေရာပေါ့။ဘယ်မျိုးနယ်မှာမြေလွတ်လဲဆိုတော့ဒါမြေစည်းရင်းတို့ဘာလို့လဲဆိုစီပင်တို့လည်းပြန်လည်တွက်ချက်ပြီးတော့မှပြန်လည်စီစဉ်နေ
။တကုံမြို့နယ်ပြည်မပင်စက်မှုဆောင်အတွင်းအင်ယာဖယ်ရှားခံလိုက်ရတဲ့ဒေါ်အေးအေးမြင့်ကလက်ရှိရင်ဆိုင်နေရတဲ့သူတို့ရဲ့ဒုက္ခကိုအခုလိုပြောပြပါရယ်
။တကြီးရွယ်ဟိုတွေရောအကြောင်းသားတွေရောဒီမှာလူတွေကအများကြီးပဲကျောင်းသားလေးတွေဆိုစားမွေးတော့မဖြစ်ရဘူးပို့ကားဖြစ်ကျမ်းမာရေးမကောင်းတဲ့လူတွေလည်းရှိ
မင်္ဂလာတော်မြို့နယ်ပြည်မပင်စက်မှုဆောင်အတွင်းမှာကျူးကျော်နေထိုင်သူတွေဟာဆိုရင်အ ਨੇ ဆုံး15နှစ်ကြာကာလလောက်အထိနေထိုင်ခဲ့သူတွေဖြစ်ပြီးလောလောဆယ်မှာတော့ပြောင်းရွှေ့စရာနေရာမရှိဘဲဖြစ်သိမ်းခံထားရတဲ့အိမ်ရာတွေအနီးမှာပဲနေထိုင်နေကြရတာပါရန်ကုန်မြို့မှာဒီရပိုင်အတွင်းအခြေအခါမဟုတ်မိုးရွာသွန်းနေတာနဲ့အေးအေးပူနေတာကြောင့်ကျူးကျော်နေထိုင်သူတွေဟာဆိုရင်အခက်အခဲတွေ့နေကြရပါတယ်ခင်ဗျာ
ကိုကောင်းဆန်ဟင်းတည်င်းပြပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့လက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်တွေရဲ့ဝေဖန်ချက်ကိုတင်ပြပေးမှာပါလက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးမှာအင်မတန်အားနည်းနေတယ်လို့လွတ်တော်ကိုယ်စားလှယ်တွေကဝေဖန်လိုက်တယ်လို့တရားဥပဒေတည်တဲ့ခံမြင့်ဖို့အတွက်ဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်ရေးစတဲ့ကဏ္ဍတွေကတာဝန်ရှိသူတွေပူးပေါင်းပါဝင်ဖို့လိုအပ်နေသေးတယ်လို့လည်းကိုယ်စားလှယ်တွေကထောက်ပြခဲ့ပါတယ်နိုင်ငံရေးစီးပွားရေးလူမှုရေးကိစ္စတွေသာမကတိုင်းရင်းသားဒေသတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဆောင်ရွက်မှုတွေမှာအားနည်းချက်တွေရှိတယ်လို့လည်းကိုယ်စားလှယ်တွေကထောက်ပြခဲ့ပါသေးတယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါဒီအစီအစဉ်ခန်းစာတွေဟာသမရဦးသိန်းစိန်ရဲ့အစိုးရတက်တန်း9နှစ်အတွင်းမှာတွေ့ကြုံခဲ့ရတဲ့အခြေအနေအချက်လက်တွေကိုအခြေခံပြီးတင်ပြခဲ့ကြတာဖြစ်ပါတယ်ဒါဟာကော်မတီတွေကနေဒုတိယအကြိမ်မြောက်တင်ပြခဲ့ကြတာလည်းဖြစ်ပါတယ်ဒီလိုထောက်ပြဝေဖန်တာမှာလက်ရှိအစိုးရဖွဲ့စည်းနိုင်ခဲ့တဲ့အာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေလည်းပါဝင်ပါတယ် တရားစီရင်ရေးဥပဒေရေးရာနဲ့တိုင်ကြားစာများအတနာခံစာများစီစစ်ဆောင်ရွက်ရေးကော်မတီကအဖွဲ့ဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကနိုင်ငံရဲ့တရားစီရင်ရေးနဲ့ပတ်သက်ပြီးအခုလိုဝေဖန်ထောက်ပြလိုက်ပါတယ
်။ဥပဒေမျိုးနဲ့အုံချိုးရမနိုင်တဲ့အကြောင်းပုတ်တိုင်မှုမှဖြစ်ပေါ်နေပြီးတရားစီရင်ရေးတပ်ပြမှန်မှန်ဟာလွတ်လပ်စွာထူရှားနေပြပါတယ်။အပြာလာထိရောက်နိုင်မှုအားနည်းပေသောကြောင့်တရားရင်းနဲ့တည်သူအကျင့်ပြတ်သက်သာမှုများကြီးမားစွာမှန်မှုအားကောင်းမှုကြောင့်ဝေဟန်များပြည်မပြည်ရဲ့ကြားမှာစင်စစ်မပြတ်ကျေလောင်စွာထွက်ပေါ်နေပြီလို့လဲကြားသိရပါတယ်။ယနေ့နိုင်ငံတော်သည်တရားဥပဒေစိုးမိုးမှုလွန်စွာအာဏာတော်အခြေအနေတွေရှိပါတယ်။
လက်ရှိမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအတွက်အမြန်ဆုံးလှုပ်ဆောင်တဲ့အချက်တွေကိုလည်းသူကလွှတ်တော်မှာအခုလိုတင်ပြခဲ့ပါသေးတယ်။
ဒီလိုပြီးတော့ချုပ်ချယ်တော့ကိုလိုနီကိမှုမီဟောင်းချုပ်ပြီးပြဖြစ်ရန်တရားရုံးကစောင့်ကြည့်ရွက်ပြဌာန်းပြီးရန်မတရားဖန်တီးချုပ်နှောင်ခြင်းဟျူမန်နိတ်ဆက်ချင်းတို့ကိုတားမြစ်သောဥပဒေများပြဌာန်းပြီးရန်ပြည်သူ့မကမှချမှတ်ထားသောအကျဉ်းသားများအားဆက်ဆံရန်တတ်မှတ်ထားသည့်စံချိန်စံနှုန်းများနှင့်တိုက်ရောပြင်ဆင်ပြဌာန်းပြီးရန်တရားစီရင်ရေးတဝူတိုင်းစနစ်မှဂျူလီစနစ်ကိုပြောင်းလဲခြင်းလို့ရန်
တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီကကော်မတီဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးကလည်းတရားဥပဒေစိုးမိုးမှုနဲ့ပတ်သက်ပြီးခုလိုဝေဖန်ထောက်ပြခဲ့ပါတယ်
။လက်ရှိအခြေအနေတွင်အာဏာပိုင်များ၏ဖြစ်အားပေးမှုများဝင်ရောက်ဆက်သွယ်မှုများလွှမ်းမိုးမှုများရှိနေသေးကြောင်းသုံးသပ်သိရှိရပါသည်။တရားရုံးများစောင့်ကြည့်လေ့လာရင်လွတ်လပ်သည့်အဖွဲ့အစည်းများရှိသင့်ကြောင်းအကြံပြုတင်ပြအပ်ပါသည်။
မကြာခင်ပြီးဆုံးတော့မယ့်လွှတ်တော်တက်တမ်းမှာလွှတ်တော်အသီးသီးကဖွဲ့စည်းထားတဲ့သက်ဆိုင်ရာလွှတ်တော်ကော်မတီတွေကနေလက်ရှိတရားရေးမှန်တိုင်းအပေါ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုထောက်ပြဝေဖန်ခဲ့ကြတာဖြစ်ပြီးဒီလိုတရားဥပဒေစိုးမိုးမှုအားနည်းနေတာတွေကိုအမြန်ဆုံးပြင်ဆင်ဖို့တိုက်တွန်းထားပါတယ်ရှင်
မမေခသတင်းပေးပို့ခဲ့တာပါကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျူတုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုကိုကြကြောသိန်းကတင်ညာပေးမှာဖြစ်ပါတယ
်။ကုလသမဂ္ဂကပိတ်ပင်ကတ်သတ်ထားတဲ့နျူကလ িয়ার အစီအစဉ်ကိုမြောက်ကိုရီးယားကဆက်လုပ်နေတဲ့အပေါ်တန်ခါရေးယူရေးအားပေးထောက်ခံဖို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့တရုတ်နိုင်ငံကိုအခုချိန်ထိမစည်းရုံးနိုင်သေးပါဘူး။ဒါအပြင်တင်းမာတဲ့နှီးပြွားနဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကလည်းတရုတ်ကိုဘေးဖယ်ထားသလိုဖြစ်နေတာပြနေပါတယ်။မြန်မာနိုင်ငံရဲ့အာဂရိလက်ဆောင်မှုအခြေအနေကကမ္ဘာနိုင်ငံပေါင်း168နိုင်ငံထဲမှာအဆင့်149မှာရှိနေတယ်လို့စစ်တမ်းသတင်းတစ်ခုကဖော်ပြလိုက်ပါတယ်။ကမ္ဘာ့တဝန်ကနိုင်ငံပေါင်း168နိုင်ငံရဲ့အာဂရိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်ပြီးထုတ်ပြန်တဲ့ Transparency International အဖွဲ့ရဲ့2015ခုနှစ်အတွက်စစ်တမ်းအသစ်မှာအခုလိုဖော်ပြလိုက်တာပါ။အာဂရိလိုက်စားမှုအခြေအနေမှာမြန်မာနိုင်ငံကအဆင့်149နဲ့စိုးနေတော့မှဖြစ်ပေမဲ့ပြီးခဲ့တဲ့2014ခုနှစ်တုန်းကအဆင့်156ဖြစ်ခဲ့ပြီး2023ခုနှစ်မှာအဆင့်159ရှိခဲ့တာနဲ့ရှင်ရင်တော့ပြီးခဲ့တဲ့နှစ်တွင်းအာဂရိလိုက်စားမှုအခြေအနေအနည်းငယ်တိုးတက်မှုရှိလာတာပါ။ဒါပေမဲ့ရှစ်တောင်အရှေ့ဒေသတွေနိုင်ငံတွေထဲမှာတော့ကမ္ဘောဒီးယားနိုင်ငံပြီးရင်မြန်မာနိုင်ငံကအာဂရိလိုက်စားမှုအစိုးဆုံးနိုင်ငံအဖြစ်ရှိနေတော့မှာပဲမြန်မာနိုင်ငံရဲ့နိုင်ငံသားခွင့်ရေးဆိုင်ရာလွတ်လပ်မှုဟာ2015ခုနှစ်တွင်အဆင့်6ကနေ5ကိုတက်လာပြီးအတက်ဖက်ကိုဆက်ပြီးပြနေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကပြောပါတယ်ရိုဟင်ဂျာလူနည်းစုတွေဘေးဖယ်ခံခဲ့ရပြီမလဲအများအပြားလွတ်လပ်ပြီးတရားမျှတတယ်လို့မြင်ကြတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်လူလတ်ခွင့်အခြေအနေအတက်ဖက်ကိုပြလာတာလို့ Freedom House ကပြောပါတယ်။အရေးပါတဲ့ Syria တိုက်ခိုက်အဖွဲ့တွေရဲ့ကော်မတီကကုလသမဂ္ဂကဂျာဝင်ဆောင်ရွက်ပြီးတဲ့ Geneva ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်မယ်မတက်ဘူးဆိုတာဒီကနေ့ဆုံးဖြတ်မယ်လို့ခန့်မှန်းရပါတယ်။ကုလသမဂ္ဂရဲ့ Syria ရဲ့အထူးကိုယ်စားလှယ်ကအင်္ဂါနေ့ဆွေးနွေးပွဲကိုတက်ရောက်ဖို့ဖိတ်ကြားခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။တည်င်းချင်းချုပ်ကိုကုချိုချိုသိန်းကတင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့Nick Ivanov ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါနောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 2425 3050နဲ့ line la meter 190တို့ကနေဖမ်းယူနှาศင်နိုင်ပါတယ် VOA ကိုအားပေးနှาศင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမရှာဖို့ပါ
This program has come to you from the Voice of America, Washington.